အမေရိကန်ကတွန်းအားပေးနေပြီးဥရောပကိုခြံထားဖို့အလားလာရှိတဲ့ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတစ်ချက်ကိုပြည်ထောင်စုအီမန်နျူအယ်မက်ခရွန်ကအင်ရှင်ဖြစ်ကမခတပြုတရင်လာနေမှာကျင်းပခဲ့ပါတယ်။ပြည်ထောင်ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်၊ဒိန်းမတ်နိုင်ငံတို့ကခေါင်းဆောင်တွေနဲ့အတူမြောက်အတန်တိတ်စီရေးစာချုပ်အဖွဲ့ NATO အကြီးအကဲမတ်ရှူရာဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာနဲ့ဥရောပကောင်စီဥက္ကဋ္ဌအာဆူလာဗော်နာလီယန်တို့ဟာပါရီမြို့ကိုတရင်လာနေကရောက်ရှိလာခဲ့ကြပါတယ်။ဗော်နာလီယန်ကပါရီကိုရောက်ရှိပြီးတဲ့နောက်ဥရောပလုံခြုံရေးကအလဲပြောင်းကိုရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းအကြောင်းဖြစ်လို့ကျမတို့အကြောင်းလည်းဖြစ်ပါတယ်ကျမတို့မှာအရေးပေါ်အရင်မြန်လုတ်တက်တဲ့စိတ်တက်လို့ပါတယ်ကာကွယ်မြင့်တက်လာဖို့လို့ပါတယ်နှစ်ခုစလုံးအခုလိုနေပါတယ်လို့ X လူမှုစာမျက်နှာပေါ်မှာရေးပါတယ်အမေရိကန်တပ်တွေကိုဥရောပကနေပြန်လဲရုပ်သိမ်းသွားပြီးယူကရိန်းချူးချော်တဲ့ရုရှားစစ်ကိုရုရှားဘက်အကဲသားအဆုံးသတ်မှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြတာပါဆော်ဒီအာရေဗျမှာဆွေးနွေးတာဟာထရမ့်နဲ့ပူတင်ပြောခဲ့တာရဲ့အဆက်ဖြစ်ပြီးဆွေးနွေးညီနိုင်ပွဲဆက်သွားမှာမျိုးဒါမှမဟုတ်အသေးစိတ်ဆွေးနွေးကြတော့မယ့်အဖြစ်လို့တော့မမြင်သင့်ပါဘူးလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတမ်မီ ဘရုစ်ကပြောပါတယ်